ပါရှင်အင်တာနက်ချန်နယ်ရဲ့ဒီရင်းပြပနိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါရယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ 5G အသုံးပြုတဲ့အခါ iPhone 12နဲ့ 12 Pro Battery သက်တမ်း 20 ရာခိုင်နှုန်းလျော့နေဆိုတဲ့သတင်းစီးပွားရေးနဲ့ကုသရေးဝန်ကြီးဝင်ကြီးဌာနမြမကုံသွယ်မှုမြင့်တင်ရေးအဖွဲ့ရဲ့ website မိတ်ဆက်ဆိုတဲ့သတင်း Shifting ပညာသင်ဆုအတွက်အင်္ဂလိပ်စာအရေးအချင်းလိုအပ်ချက်ပယ်ဖျက်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ 5G အသုံးပြုတဲ့အခါ iPhone 12နဲ့ 12 Pro Battery သက်တမ်း 20 ရာခိုင်နှုန်းလျော့နေဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် iPhone 12နဲ့ iPhone 12 Pro တို့ဟာ 5G ကုန်ရက်အသုံးပြုတဲ့အခါ Battery ကုန်ခန်းမှုမြန်ဆန်တယ်လို့သိရပါတယ်Tom Guy Factory စမ်းသပ်မှုအရ iPhone 12နဲ့ browser အသုံးပြုတဲ့အခါမှာ 150 net အသုံးပြုပြီးတော့ web စာမျက်နှာတစ်ခု load in လုပ်ရင်စက္ကန့်30ပါထားတယ်လို့သိရပါတယ်။ဒါကြောင့် iPhone 12မှာ 5G အသုံးပြုရင် battery သက်တမ်း 8:25 မိနစ်နဲ့ 4G အသုံးပြုရင် 10:23 အထိတာရှည်ခံပါတယ်။iPhone 12 Pro ကတော့ 5G အသုံးပြုရင်6:06မိနစ်နဲ့ LTE နဲ့ဆို17:24မိနစ်အထိတာရှည်ခံပြီးတော့20ရာခိုင်နှုန်းပိုကောင်းပါတယ်။နှိုင်းရှင်ချက်အရ iPhone 12ဟာ iPhone 11ထက်53မိနစ်အောင်တာရှည်ခံက iPhone 12 Pro ကတော့ iPhone 11 Pro ထက်1:00တာရှည်ခံပါတယ်။ဆက်လက်ပြီးစီးပွားရေးနဲ့ကုသရေးဝန်ကြီးဝင်ကြီးဌာနမြန်မာကုန်သွယ်မှုမြင့်တင်ရေးအဖွဲ့ရဲ့ website မိတ်ဆက်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ International Trade Center ရဲ့ပံ့ပိုးကူညီမှုနဲ့ပြုပြင်မွမ်းမံထားတဲ့စီးပွားရေးနဲ့ကုသရေးဝန်ကြီးဝင်ကြီးဌာနမြန်မာကုန်သွယ်မှုမြင့်တင်ရေးအဖွဲ့ရဲ့ website ဖြစ်တဲ့ www.myantrade.gov.mm မိတ်ဆက်ဖွင့်ပွဲအခမ်းအနားကိုအော်တိုဘာလ22ရက်နေ့လည်3နာရီကအွန်လိုင်းစနစ်နဲ့ကျင်းပပြုလုပ်ခဲ့ပါတယ်။အဆိုပါ website မိတ်ဆက်ပွဲမှာစီးပွားရေးနဲ့ကုသရေးဝန်ကြီးဝင်ကြီးဌာနမြန်မာကုန်သွယ်မှုမြင့်တင်ရေးအဖွဲ့ညွှန်ကြားရေးမှူးချုပ်ကအဖွင့်အမှားစကားပြောကြားခဲ့ပါတယ်။အခမ်းအနားကိုမြန်မာနိုင်ငံကွန်ပျူတာအသင်းချုပ်မှဒုတိယဥက္ကဋ္ဌဦးမျိုးမြင့်ထွန်းအထွေထွေအတွင်းရေးမှူးဦးတောင်စုငိမ့်တွဲဘက်အတွင်းရေးမှူးဒေါ်ချောခင်ခင်နဲ့သက်ဆိုင်ရာမှာတာဝန်ရှိသူများတက်ရောက်ခဲ့တယ်လို့သိရပါတယ်။မြန်မာနိုင်ငံတွင်ကုန်သွယ်မှုမြင့်တင်ရေးဝန်ဆောင်မှုလုပ်ငန်းများထိရောက်စွာဆောင်ရွက်နိုင်ရန်အတွက်မြန်မာကုန်သွယ်မှုမြင့်တင်ရေးအဖွဲ့ကိုစီးပွားရေးနဲ့ကုသရေးဝန်ကြီးဝင်ကြီးဌာနမှ2016ခုနှစ်ဧပြီလ1ရက်နေ့ကနေစတင်ဖွဲ့စည်းခဲ့တာပဲဖြစ်ပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Shifting ပညာသင်ဆုအတွက်အင်္ဂလိပ်စာအရေးအချင်းလိုအပ်ချက်ပယ်ဖျက်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Shifting ပညာသင်ဆုအတွက်တည်တံ့တင်ပြရတဲ့အင်္ဂလိပ်စာအရေးအချင်းလိုအပ်ချက်ကို2020-2021ပညာသင်နှစ်ကနေစပြီးတော့ Shifting ကပယ်ဖျက်ပေးလိုက်ပြီလို့သိရပါတယ်။2020-2021 Shifting ပညာသင်ဆုရရှိပြီးယခုလက်ရှိ University College London မှာ MSc Global Health and Development ဘာသာရပ်ကိုတက်ရောက်သင်ယူနေတာပဲဖြစ်ပါတယ်။အရင်က Shifting အတွက်တည်သက်တင်ပြရတဲ့အင်္ဂလိပ်စာအရေးအချင်းလိုအပ်ချက်ကို2020-2021ပညာသင်နှစ်ကနေစပြီးတော့ Shifting ကပယ်ဖျက်ပေးလိုက်ပြီဖြစ်ပါတယ်။ဒါကြောင့်ဒီနှစ် 2021-2022 ပညာသင်နှစ်မှာပညာသင်ဆုလျှောက်ထားလူတွေအနေနဲ့အင်္ဂလိပ်စာအရေးအချင်းစစ်မှတ်တမ်းကိုတည်သက်တင်ပြပေးစရာမလိုတော့ပါဘူး။ဒါပေမဲ့မိမိလျှောက်ထားတဲ့တက္ကသိုလ်ဝင်ခွင့်ရဖို့ကတော့တက္ကသိုလ်ကသတ်မှတ်ထားတဲ့အင်္ဂလိပ်စာအရေးအချင်းပြည့်မီဖို့လိုအပ်ပါတယ်။အင်္ဂလိပ်စာအရေးအချင်းသတ်မှတ်ချက်ကကျောင်းတစ်ကျောင်းနဲ့တစ်ကျောင်းဘာသာရပ်တစ်ရပ်နဲ့တစ်ရပ်မတူကြပါဘူး။ရေဘူးရအားဖြင့် UK တက္ကသိုလ်တွေအနေနဲ့ IELTS ဆိုလို့ရှိရင် Overall Band 7 Individual Band 6.5 တောင်းတောင်းလိရှိပါတယ်။ဒါကြောင့်မို့လို့လျှောက်ထားလူတွေအနေနဲ့အင်္ဂလိပ်စာအရေးအချင်းပြည့်မီအောင်အခုကတည်းကကြိုတင်ပြင်ဆင်ထားရမှာပဲဖြစ်တယ်လို့မြန်မာ Shifting ပညာတော်သင်ဖြစ်တဲ့ဒေါက်တာရင်ရွယ်စိုးကပြောပါတယ်။2021-2022 Shifting ပညာသင်ဆုကို UK နိုင်ငံတွင်မဟာဘွဲ့တက်ရောက်လူတွေလျှောက်ထားနိုင်ပြီးတော့ပညာသင်ဆုကို2020ခုနှစ်နိုဝင်ဘာလ3ရက်အထိ www.chefing.org/appli မှာတစင်းလျှောက်ထားနိုင်မှာပဲဖြစ်ပါတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကသာဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝီမြင့်မှုပါ။